online ရာဇဝတ်လုပ်ငန်းတွေနဲ့ဆက်နွယ်ပြီးတော့မတင်ကားသူတရုတ်နိုင်ငံသား300ကျော်ကိုမြန်မာနိုင်ငံကပြန်ပြီးတော့လွှဲပြောင်းပေးခဲ့တယ်လို့ တရုတ်နိုင်ငံကဒီကနေ့ပဲပြောလိုက်ပါတယ်။နေဆက်ဖြတ်ကျော်ပြီးတော့ကျူးလွန်နေတဲ့ရာဇဝတ်မှုတွေအတွက်မတင်ကားသူ၃၀၀နဲ့73ယောက်ကိုမြန်မာနိုင်ငံကလွှဲပြောင်းပေးခဲ့ကြောင်းတရုတ်နိုင်ငံအများပြည်သူလုံခြုံရေးဝန်ကြီးဌာနကိုကိုးကားပြီးတော့နိုင်ငံပိုင်စင်ဟာသတင်းဌာနမှဖော်ပြခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာအခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ရာဇဝတ်လုပ်ငန်းတွေ ကျွန်တော်တို့ရဲ့ဒီနေ့ရဲ့ပတ်သက်ပြီးတော့ဒီနေ့ရဲ့ပတ်သက်ကိုလည်းမြန်မာနိုင်ငံကနေပြန်လည်လွှဲပြောင်းပေးခဲ့ကြောင်းမနေ့တုန်းကပဲနှစ်နိုင်ငံတာဝန်ရှိသူတွေကသတင်းထုတ်ပြန်ခဲ့တာပါပြီးခဲ့တဲ့ဇူလိုင်လရဲ့ရန်ကုန်နဲ့မန္တလေးတွေမှာဖမ်းဆီးခဲ့မိတဲ့အွန်လိုင်းရာဇဝတ်မှုနဲ့အလို့ရှိတဲ့သူတရုတ်နိုင်ငံသား20မြို့မှာအွန်လိုင်းကနေငွေလိမ်နေတဲ့ကြားဖြန့် တရုတ်နယ်စပ်ရှမ်းပြည်နယ်မူဆယ်မြို့မှာအွန်လိုင်းကနေငွေလိမ်နေတဲ့ကြားဖြန့်အဖွဲ့ကိုပြီးခဲ့တဲ့သတင်းပတ်ကစီးနှင်းရှာဖွေရာမှာလဲလူပေါင်းရာနဲ့ချီကိုဖမ်းဆီးခဲ့ပါတယ်စက်တင်ဘာလ22ရက်နေ့ကနေစပြီးတော့မူဆယ်မြို့မှာနှစ်ရက်တာနှိမ်နင်းမှုအတွင်မှာအမျိုးသမီး6ဦးအပါအဝင်တရုတ်နိုင်ငံသားစုစုပေါင်း190နဲ့4ဦးအမျိုးသမီး190ဦးအပါအဝင်မြန်မာနိုင်ငံသားစုစုပေါင်း305ဦးကိုဖမ